ဆီယနာသိမ်းပြီးတော့6လအထိဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကနိုင်ငံတော်ဝန်မှာဆက်ပြီးတော့ရှိနေစေဖြစ်ပါတယ်။နေ့စဉ်လိုလိုထွက်ပြီးတော့တပိတ်မှောက်နေတဲ့မန္တလေးကမြတောင်တပိတ်အဖွဲ့ကိုဒီကနေ့နေ့လယ်ပိုင်းမှာတော့စစ်ကောင်စီတပ်ဖက်ကတနက်နဲ့ပြစ်ခတ်ဖြိုခွင်းခဲ့လို့ထိခိုက်ဒဏ်ရာရခဲ့သူတွေရှိပါတယ်။နိုင်ငံအဝန်မှာဒီကနေ့ဖြစ်ခဲ့တဲ့အကြမ်းဖက်ပြစ်ခတ်မှုတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ချက်မက်ခင်ဖြူထွေးပြောပြပေးပါရှင်။
ဒီကနေ့နေ့လယ်ပိုင်းကမန္တလေးမြတောင်တပိတ်ကိုစစ်ကောင်စီတပ်တွေကအရဲဝတ်တွေနဲ့လာရောက်ပစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြလူငယ်3ထက်မနည်းဒဏ်ရာနဲ့ဖမ်းဆီးခံခဲ့ရပါတယ်။အဲ့ဒီအထက်က2ဦးကတော့တနက်ဒဏ်ရာနဲ့တိတ်ဆုံးသွားတယ်လို့သတင်းတွေထွက်နေပေမဲ့တခြားအတည်ပြုလို့မရသေးပါဘူး။ဒီဖြစ်စဉ်နဲ့ပတ်သက်လို့မြတောင်တပိတ်ခေါင်းဆောင်တို့က VOA ကိုအခုလိုပြောပါတယ
်။ညာရေးရှိဘက်ကလည်းမှကျွန်တော်ဆန္ဒပြနေတဲ့ခြေချင်းပါအဲ့စစ်ကောင်စီကနေပြီးတော့ကျွန်တော်ဒီဟိုစကားကြီးခြေရနေပေါ့နော်။ဟို state အင်ဂျီအဖြူနဲ့ဟိုဒီရဝတီရပေါ့လမ်းကြီးဖြစ်လိုက်တယ်လို့ကြားရတယ်။ဟုတ်ကဲ့။အဲကျွန်တော်တို့စောစောချင်းမှာတော့အဲ့ဒီတော့တူတူကျော်ဆိုတဲ့ကလေးဒီထိတယ်ပေါ့နော်။ပြီးတော့ဟိုမိန်းကလေးနှစ်ယောက်နဲ့ဖန်ခံရတယ်ဖန်ခံရလည်းမပါတယ်ပေါ့နော်။အဲဖန်ခံရမှာပါတယ်။အဲ့မိန်းကလေးနှစ်ယောက်ထဲမှာဆရာကတော့ဒီထိတာတယ်ပေါ့နော်။တော်တော်အချိန်ဆိုးရင်ရတယ်ပေါ့နော်။ဟိုနောက်ပိုင်းအထိတ်ဟိုနောက်ဆုံးတော့အထိတ်တိရတော့ကတော့ဒီမိန်းကလေးနဲ့ဟိုရောက်ကလေးတယောက်တော့ကျွန်တော်တို့ဒီဟုတ်ကြဆုံးနေဆိုတော့ဟိုတင်းတော့ကျွန်တော်ကြရလိုက်တယ်ဒါပေမဲ့အဲ့တင်းတော့ကျွန်တော်အပြီးပြူနိုင်အောင်လို့တော့ဟိုဆက်ပြီးတော့ကျွန်တော်တို့ဟိုစူးစမ်းနေတည်ရဟုတ်ကဲ့
ပြစ်ခတ်ဖြိုခွဲမှုတွေဖမ်းဆီးမှုတွေစတိုက်ရှိနေပေမဲ့မန္တလေးမှာဆန္ဒပြစစ်ကြောင်းတွေကပုံမှန်အတိုင်းချိတက်ဆန္ဒပြနေကြတာပါမြင်းချက်မျိုးမှာလည်းဒီကနေ့နေ့လဲ7နာရီဝန်းကျင်ကဘုံဘေချစ်တီထမင်းဆိုင်ကဇနီးမောင်နှံ2ဦးတနက်နဲ့ပြစ်သက်ခံရပါတယ်မျိုးပြင်ကရွှေရတာလက်ဖက်ရည်ဆိုင်နာမှာပြစ်ခံရတာဖြစ်တယ်လို့မြင်းကြံမျိုးဒေသခံတူကပြောပါတယ်
။ဘယ်ကနေလန့်ဆက်တာဒီမှာအပြင်သွားနေတော့ခါကျတော့ပြန်လာခဲ့တော့တဲ့ဘုံဘေးတို့လင်းများမြောက်ပြစ်ခံရတယ်တဲ့ဆိုပြီးလန့်ဆက်တာပေါ့နော်။ဘုံဘေးတို့ပြစ်ခံရတဲ့အချိန်က7နာရီတည်းရွှေရတာလက်ဖက်ရည်ဆိုင်နာမျိုးပြင်မှာအဲ့ဆိုင
်ပြစ်ခတ်ခံရသူဇနီးမောင်နှံ2ဦးဟာ NLD ပါတီထောက်ခံသူတွေလို့သိရပါတယ်။အမည်မသိလူတစုကပြစ်ခတ်တာဖြစ်ပြီးဘယ်သူတွေလဲဆိုတာကိုအသေးအချာမသိရသေးဘူးလို့ပြောပါတယ်။ဒေသခံတချို့ကတော့ဒါဟာပြူစော်တီအဖွဲ့ဝင်တွေကပြစ်ခတ်တာဖြစ်နိုင်တယ်ဆိုပြီးဆွဆွဲထားပါတယ်။ဒီကနေ့မနက်ပိုင်း 9:00 ဝန်းကျင်တုန်းကလည်းပဲခူးတိုင်းကြောက်ကြီးစုရက်ကွက်အုပ်ချုပ်ရေးမှုရုံးမှာဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးထိခိုက်မှုတချို့ရှိတယ်လို့ဒေသခံတွေကပြောပါတယ်။ကလေးမုံရွာမန္တလေးရန်ကုန်တဝယ်ဖားကန့်ရွှေဘိုစလင်းကြီးရင်းမာပင်ရွာပေါင်းစုစုပေါင်းတပိတ်ကျောင်းစတဲ့နိုင်ငံတော်ဝန်ကဆန္ဒပြစစ်ကြောင်းတွေကလည်းအာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးလှုပ်ဆောင်နေကြပါတယ်။နိုင်ငံတော်ဝန်ကနေရာတချို့မှာပြစ်ခတ်မှုတွေနဲ့ပောက်ကွဲမှုတွေရှိနေတဲ့အချိန်မှာပဲတပိတ်ကောင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုလည်းရှာဖွေဖမ်းဆီးတာမျိုးတွေကိုစစ်ကောင်စီဘက်ကဆက်တိုက်လှုပ်ဆောင်နေတာပါ။အာဏာသိမ်းပြီး6လအတွင်းစစ်ကောင်စီကပြစ်ခတ်လို့တေဆုံးသူ934ယောက်ရှိပြီးလက်ရှိအချိန်အထိဖမ်းဆီးခံထားရသူပေါင်း9400နီးပါးအထိရှိနေတယ်လို့နိုင်ငံရေးအကြီးအကဲများကကြီးစောင်းရှောက်ရေးအသင်း AAPP ရဲ့ဇူလိုင်လ26ရက်နေ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။စစ်ကောင်စီဘက်ကတော့ AAPP ကဖော်ပြတဲ့သေဆုံးစီးရင်ဟာချက်ကားဖော်ပြတာဖြစ်တယ်လို့တုံ့ပြန်ထားပါရဲ့ရှင်။